မကြသေးခင်တုန်းကကျင်းပပြီးစီးသွားတဲ့မြန်မာစစ်အစိုးရရဲ့အခြေခံဥပဒေအတည်ပြုရေးလူမှုဆန္ဒခံယူပွဲမှာမတမာမှုတွေအများအပြားရှိခဲ့တယ်လို့ဥပဒေနဲ့မညီတာတွေလည်းရှိခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောပါတယ်ဒီလိုမမှန်မကန်အခြေအနေတွေအောက်မှာကျင်းပခဲ့ပေမဲ့လည်းအဲ့ဒီကရလဒ်တွေချက်ချင်းထွက်ပေါ်လာမဲ့အခြေအနေတွေလည်းမရှိသေးဘူးလို့ NLD ကဆိုပါတယ်ဘာကြောင့်မို့လို့ NLD ကအခုလိုပြောတယ်လဲဆိုတာကို NLD ပြောခွင့်ရသူနဲ့မေးမြန်းထားတဲ့ကိုအောင်လွင်ဦးကဆက်ပြီးတော့ပြောပြပေးပါရှင
်ဟုတ်ကဲ့ခင်ဗျပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲမှာမမှန်မကန်ဆောင်ရွက်မှုတွေအကြီးအကျယ်လုပ်ခဲ့တာလို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကပြောဆိုလိုက်တာပါဒါအပြင်အခုကျင်းပတဲ့ဆန္ဒခံယူပွဲဟာဥပဒေနဲ့မညီညွတ်တဲ့အပြင်လူမှုဆန္ဒကိုစန့်ကျင်လှုပ်ဆောင်ခဲ့တဲ့လုပ်ရပ်အဖြစ်လဲ NLD ကသဘောထားတာဖြစ်ပါတယ
်ကျွန်တော်တို့ဆယ်ရက်နေကလုပ်ခဲ့တဲ့ပြည်သူဆန္ဒခံယူပွဲကတော့လုံးဝဆန္ဒခံယူပွဲမဟုတ်ပါဘူးပြည်သူတွေရဲ့ဆန္ဒကိုလှစ်လူရှုပြီးတော့သူတို့လိုချင်တာကိုဥပဒေချိုးဖောက်ပြီးအတင်းအကျပ်လုပ်သွားတာပါသူတို့ကိုယ်တိုင်ထုတ်ခဲ့တဲ့ဥပဒေနဲ့တခုမှမညီတဲ့ကျွန်တော်တို့ထောက်ခံမယ်ရယူရေးပွဲပဲဌာနခံယူပွဲဆိုတာတော့မှကျွန်တော်တို့ဒီစကလုံးကမထိုက်တန်တော့ဘူးလို့ထင်ပါတယ
် NLD ပြောခွင့်ကပုဂ္ဂိုလ်ဥညာဝင်းဖြစ်ပါတယ်ဒီလိုမတမာမှုတွေနဲ့ပတ်သက်လို့ NLD ဘက်ကတိရှိထားတဲ့အချက်လက်တွေနဲ့ပတ်သက်လို့လည်းဥညာဝင်းကအခုလိုဆက်ပြောပါသေးတယ
်ကျွန်တော်အကြံဉာဏ်ပြောမယ်ကျွန်တော်တို့ကန့်ကွက်မယ်ခံမှန်းများထွက်လာလို့ရှိရင်မဲကိုမကြီးတော့ဘူးကျွန်တော်တို့လုံးဝပိတ်ပြီးတော့ရရကနဲ့ရဲတွေကသိမ့်နေအဲနောက်ထကျွန်တော်တို့တနည်းရတော့ကန့်ကွက်မဲများရင်အဲ့ဓာတွေကိုပယ်မဲလုပ်တယ်အဲအများသောအားဖြင့်မဲယုံထဲမှာကိုယ်တိုင်ထောက်ခံမဲကိုဒီမဲယုံမှုနဲ့သက်ဆိုင်ရာအာဏာပိုင်ရရကတွေကအတင်းအဓမ္မလုပ်သွားတယ်ဒါပဲတွေ့ရတယ်အဲ့တော့လုံးဝဆန္ဒသောကျွန်တော်တို့ဆန္ဒခံယူဝယ်မဟုတ်ပါဘူးခင်ဗျအဲကျွန်တော်တို့ကြားတာကကြောက်ပတောင်းမှာလပပြအတန်ထွက်တော့မှားရင်မှားမယ်ဗျာကျွန်တော်တို့ရတဲ့ information ကလပပြရွာနဲ့နမေတော်မေးနေပါဗျာအဲရွာနဲ့ရွာကအဲ့ဒီရွာနဲ့ရွာကနှစ်ရွာစလုံးမဲတမဲမှထုတ်မပေးဘူးတယောက်မှဆန္ဒပဲမဲမပေးဘူးမပေးတဲ့အတွက်ဒီကနေ့မနေ့မှအဲ့ဒီရွာနှစ်ရွာကိုဝိုင်းပြီးတော့ထားတယ်ရွာကလူတွေအဝင်ထွက်မလုပ်ရဘူးရက်ရွာလူကြီးပါဝင်ကျွန်တော်တို့အဲ့လိုသတင်းရပါတယ
်တကယ်တော့ဆန္ဒခံယူပွဲမတိုင်မီရပိုင်အလိုမှာပဲပြင်းထန်တဲ့ဆိုင်ကလုန်းမုန်တိုင်းတိုက်ခိုက်မှုခံခဲ့ရတာမို့ဒါဟုရွှေဆိုင်မှုပြည်တွင်းပြည်ပကတောင်းဆိုမှုတွေလည်းရှိခဲ့တာပါဒါပေမဲ့လည်းမြန်မာစစ်ဆိုးရဘက်ကတော့လေမုန်တိုင်းတန်ခံခဲ့ရတဲ့ရန်ကုန်တိုင်းနယ်ကမြို့နယ်ပေါင်း40နဲ့အေရဝီတိုင်းနယ်ကမြို့နယ်9ခုကိုပဲဘေးသင့်ရာဒေသတွေဖြစ်ဆန္ဒခံယူပွဲကျင်းပဖို့နောက်ထပ်နှစ်ပတ်ရွှေဆိုင်ခဲ့တာပါမြန်မာစစ်ဆိုးရအာဏာပိုင်တွေဘက်ကတော့ပြီးခဲ့တဲ့ဆန္ဒခံယူပွဲမှာမဲပေးကြသူအများပြားရှိခဲ့တယ်လို့ပြောဆိုထားပါတယ်အခက်ခဲတွေပြဿနာတွေကြားကနေအာဏာပိုင်တွေဘက်ကဒီလိုတက်တုတ်ရိုက်လှုပ်ဆောင်ခဲ့ပေမဲ့လည်းဒီကနေရလက်အဖြေတွေမြန်မြန်ဆန်ဆန်ထွက်ပေါ်လာလိမ့်မယ်လို့တော့ NLD ကယုံကြည်မထားပါဘူ
းကျွန်တော်တို့ကတော့ဒီဥစ္စာတိတ်မြန်မြန်လည်းဖြစ်မှာမဟုတ်ဘူးဥပဒေပြဋ္ဌာန်းချက်ရလည်းအချိန်ကတ်တမှုမရှိဘူးကျွန်တော်ကတိတ်မြန်မြန်မဖြစ်နိုင်ဘူးလို့ပြောတဲ့အသေးပဲကကျွန်တော်တို့အခုနောက်ဆုံးထုတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြား2008မှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအသက်ဝင်အာဏာသိမ်းရောက်တဲ့ရက်က2010ခုနှစ်ရွေးကောက်ပွဲကနေပြီးတော့ပြည်ထောင်စုလွှတ်တော်စတဲ့နေ့လို့ပြောထားတဲ့အတွက်သူတို့ခက်မြန်မြန်ထုတ်စရာအကြောင်းမရှိဘူးလို့အငယ်တော့မြင်ပါတယ်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းဖြစ်ပါတယ်မြန်မာစစ်ဆိုးရကတော့ဆန္ဒခံယူပွဲတွေပြီးလို့နောက်နှစ်နှစ်ကြာ2010ခုနှစ်မှာရွေးကောက်ပွဲတွေလုပ်အယက်သားအစိုးရကိုအာဏာလွှတ်ပေးမယ်ဆိုပြီးပြောဆိုထားတာဖြစ်ပေမဲ့အခြေခံဥပဒေတောင်တတ်တတ်မမတ်မရှိပဲအခုလိုကြေညာထားတဲ့ပုံမှာလဲဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်ခင်ဗျာ